စစ်ပွဲတွေဖြစ်ပွားနေတဲ့ကယားပြည်နယ်ဒေသခေါ်ကရင်ပြည်နယ်ကဒီမော့ဆိုမြို့နယ်အနောက်ပိုင်းတောတောင်ချောင်းမြောင်းနယ်အနီးစိုက်ပျိုးလို့ရတဲ့မြေတွေမှာဒေသခံတွေနဲ့စစ်ပွဲဒုက္ခသည်တွေအတူတကွစိုက်ပျိုးနေကြပါတယ်ဒီအခြေအနေတချို့ကိုသိရှိနိုင်မှုအတွက်ကိုခင်မောင်စိုးမင်းကအဲ့ဒီဒေသမှာရောက်ရှိနေတဲ့ကျေးလက်မြေလူမှုကူညီရေးအသင်းကတာဝန်ရှိသူတို့ကိုမေးမြန်းပြီးတင်ဆက်ထားပါတယ်
ပြားပြည်နယ်ဒေသခံတွေအခေါ်ကင်းနီပြည်နေရာအများစုမှာစစ်ကောင်စီတပ်တွေကတစ်ဖက်နယ်မြေကန်လူမျိုးစုလက်နက်ကိုင်တပ်ဖွဲ့တွေနဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့အတွက်ကြောင့်ပုံမှန်လေယာဉ်မြေတွေမှာကောင်းကောင်းစိုက်ပျိုးနိုင်ခြင်းမရှိကြတော့ပါဘူးအဲဒီလိုအခြေအနေမျိုးတွေကနေဒီမော့ဆိုမျိုးနယ်အရှေ့ပိုင်းကစစ်ဘေးရှောင်တွေအတော်များများဟာသူတို့နေရာတွေတဲ့ပိုမိုလုံခြုံမှုရှိတဲ့မြို့နယ်အတွင်းကအနောက်ပိုင်းဒေသတွေကိုသွားရောက်ခိုးလုံကြပါတယ်နယ်မြေကလူမျိုးစုလက်နက်ကင်တပ်ဖွဲ့တွေနဲ့ PDF ပူးပေါင်းတပ်ဖွဲ့တွေစိုးမိုးနိုင်တဲ့ဒီမော့ဆိုမြို့နယ်အနောက်ပိုင်းတောင်ကုန်းတွေအနီးကချောင်းတွေမြောင်းတွေပတ်ချာလေကစိုက်ပျိုးကင်းတွေမှာအဲ့ဒီလိုပြောင်းရွှေ့လာတဲ့အရှေ့ပိုင်းကစစ်ဘေးရှောင်တွေနဲ့ဒေသခံတွေအတူပူးပေါင်းပြီးစပားနဲ့ဟင်းသီးဟင်းရွက်တွေစိုက်ပျိုးစားတောက်ကြပါတယ်အဲ့ဒီလိုစိုက်ပျိုးလုပ်ကင်စားတောက်ဖို့အတွက်ဒေသခံခရစ်ယာန်ဖျားချောင်းတွေကနေအကူအညီပေးကြတယ်လို့အဲ့ဒီနေရာမှာရှိတဲ့ကျေးလက်မြေအဖွဲ့ရဲ့တာဝန်ရှိသူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကပြောပါတယ
်အခုကကင်းနီပြည်မှာဆိုလို့ရှိလို့ရှိရင်မလုတ်ဖဲနေလို့လည်းမရတော့ဘူးဆိုတဲ့ပုံစံဖြစ်သွားတဲ့အတွက်ဒီမော့ဆိုအနောက်ဖက်ချမ်းမှာဆိုလို့ရှိလို့စစ်ရှောင်နေနေရနေပြီးတော့သူတို့နဲ့နီးစပ်ရလေယာဉ်မြေတွေကိုပြန်ဆိုင်ပြီးတော့သူတို့ဝန်ကြီးအတွက်စိုက်ပျိုးစားရတာဒီဘက်အထိတော့လက်ရှိစိုက်ပျိုးထားတဲ့နေရာအထိတော့စစ်ကောင်စီကစစ်ကြောင်းထုတ်ပြီးတော့သူတို့မဝင်လာနိုင်သေးဘူးပေါ့သူတို့တိုက်ပွဲဖြစ်ပြီးဆိုလို့ရှိရင်သူတို့ရှေ့မှာပဲအားလုံးကဒီဖျက်ပြီးတော့တိုက်ခံတော့စစ်ကောင်စီကသူတို့ဒီဘက်အထိတော့မရောက်နိုင်သေးဘူးဘာဖြစ်လို့လဲဆိုတော့အေကရင်နီပြည်ကလက်နက်ကင်အင်အားအဖွဲ့အစည်းအများဆုံးဖြစ်တဲ့အတွက်တပွဲဖြစ်ရင်တပွဲကတန်ကူဖို့အဆင်နဲ့ရှိနေတဲ့အတွက်စစ်ကောင်စီကတစ်ကြောင်းတော့လက်ရှိစပားတွေပါတယ်စိုက်ပျိုးထားတဲ့ဒီအနောက်ဘက်ခြမ်းမှာတော့ဝင်ရောက်မလာနိုင်သေးဘူးချောင်းနဲ့နီးတဲ့ဒီသူက12လလုံးလုံးလူရသည်ဆိုရင်လည်းအခုချိန်ဆိုရင်လည်းအခုငရုတ်စိုက်တဲ့လူစပားစိုက်တဲ့လူရှိတယ်နောက်ချက်တွန်စိုက်တဲ့လူရှိရပေါ့နော်တိနံမျိုးစုံစိုက်နေတဲ့လူတွေတော်တော်များများကလည်းစစ်ရှောင်နေရနေပြီးတော့စက်ရတာဓာတ်မီဩဇာမထဲနိုင်သေးဝါမကူနိုင်တော့အရင်အထွက်နှုတ်နဲ့ရော့တာပေါ့
ဒီမော့ဆိုမြို့နယ်အတွင်းပိုင်းကအဲ့ဒီလိုနေရာတွေမှာစိုက်ပျိုးနိုင်ကြပြီမဲ့မြို့နယ်အရှိတ်ပိုင်းရှိပုံမှန်စိုက်ခင်းတွေမှာတော့စစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့အဝေးကပစ်ခတ်တာရေမြုပ်မိုင်းတွေထောင်ထားတာနဲ့လေကြောင်းကနေတိုက်ခိုက်တာတွေကြောင့်အဓိကစပားအပါဝင်ပုံမှန်စိုက်ခင်းတွေအများစုကိုကောင်းကောင်းမလုပ်နိုင်ကြတော့ပါဘူးဒါနဲ့ပတ်သက်ပြီးလဲကျေးလက်မြေအဖွဲ့ကကိုဇော်မင်းထိုက်ကပဲပြောပါတယ်
ဒီမော့ဆိုမျိုးနဲ့ရဲ့အရှိတ်ချမ်းဆိုလို့ရှိရင်ဒီလေယာစိုက်ပျိုးကွင်းနေရာစိုက်လို့ပျိုးလို့မရဘူး။ဘာကြောင့်စိုက်လို့ပျိုးလို့မရလဲဆိုတော့ဒီစစ်ကောင်စီတွေကသူတို့စစ်ကြောင်းထုတ်လာရင်သူတို့လူတွေတေးသွားတယ်ဆိုလို့ရှိရင်သူတို့ကရွာကြီးထဲမှာမိရှို့ဝါရှိရဲ့မိမရှို့ရင်လည်းသူတို့ကဒီမိုင်းတွေထောင်ခဲ့တာတွေအများကြီးရှိရဲ့ပေါ့။မိုင်းတွေအများကြီးထောင်ခဲ့တဲ့အတွက်သွားလို့ရင်းနဲ့တချို့ရွာတွေရွာသားတွေကမိုင်းမိပြီးတော့သူတို့မှတေးသွားတာကိုသူတို့မျက်စိရှိမှမြင်တွေ့နေရတာကြားသိနေရတာဖြစ်တဲ့အတွက်အဲ့ဒီနေရာမှာသူတို့မပြန်တော့ဘူးပေါ့။အဲ့ဒါကြောင့်မလို့သူတို့ကအရှိတ်ဘက်ချမ်းမှာမနေတော့ပဲနဲ့ဒီအနောက်ဘက်ချမ်းမှာစစ်ပေးချောင်အဖြစ်နဲ့နေနေတဲ့ဒီလိုလောက်ကင်ပြန်ပြီးတော့စားတော့ရတာပေါ့ဟုတ
်ဒီမော့ဆိုမျိုးနဲ့အနောက်ဘက်မှာလည်းအဓိကစပားအပါဝင်ပုံမှန်လေယာစိုက်ပျိုးကင်းပိုင်ရှင်တွေအတော်များများကမျိုးစင်နဲ့စိုက်ပျိုးစရိတ်တွေမတတ်နိုင်ကြတဲ့အတွက်ကြောင့်မစိုက်ပျိုးပဲပတ်လတ်ထားကြတယ်လို့သိရပါတယ်အရင်နှစ်တွေကဆိုရင်အကူအညီပေးရေးအဖွဲ့တချို့ကနေမျိုးစေ့တွေဖြန့်ဝေပေးတာရှိပေမဲ့ဒီနှစ်မှာတော့တော်တော်ကိုရှားသွားပြီလို့သိရပါတယ်ကရင်ပြည်နယ်လူအခွင့်အရေးအဖွဲ့ကလည်းသူတို့ပြည်နယ်မှာစိုက်ပျိုးရေးလုပ်ငန်းတွေဟာအရင်ပုံမှန်အနေအထားကတည်းကအခုအခါမှာခန့်မှန်း45ရာခိုင်နှုန်းလောက်ပဲစိုက်ပျိုးနိုင်တော့တယ်လို့အထွတ်နှုန်းကလည်းတိတိတသားကိုကြာဆင်းသွားတဲ့အတွက်ကြောင့်စားနပ်ရိက္ခာအကျပ်တဲကြုံတွေ့နေရတယ်လို့ VOA ကပြောပါတယ်ဒါအပြင်စစ်ကောင်စီတပ်တွေကလည်းလမ်းမဆက်သွေးရည်အားလုံးနီးပါးလောက်ကိုပိတ်ဆို့ထားတဲ့အတွက်ကြောင့်စားနပ်ရိက္ခာတည်ယူရေးနဲ့စေဝါးရရှိရေးအတွက်ပါခက်ခဲကုန်တယ်လို့ပြောပါတယ်စစ်အာဏာသိမ်းပြီးနောက်ပိုင်းတိုက်ပွဲတွေပြင်းထန်နေတဲ့ကယားပြည်နယ်ကစစ်ဘေးဒုက္ခသည်တွေအတွက်2021ခုနှစ်ဇူလိုင်လအတွင်းကကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ် WFP ကနေရိက္ခာနဲ့တခြားအထောက်ပံ့တွေပေးဖို့ဖြန့်ဝေပေးခဲ့ကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဗင်ဒူဂျာရက်စ်ကအဲ့ဒီနေ့ကပြောခဲ့ပါတယ်ဒီနှစ်ဖေဖော်ဝါရီလအတွင်းကုလသမဂ္ဂရဲ့ထုတ်ပြန်ချက်အရလဲအထူးသဖြင့်စစ်ပွဲတွေဖြစ်ပွားနေတဲ့ဒေသတွေမှာတက်ကြီးရွယ်အိုတွေကလေးငယ်တွေနဲ့မတန်ဆွမ်းတွေအပါအဝင်လူဦးရေ18တန်းဝန်းကျင်ဟာအစာအာဟာရလုံလောက်အောင်မစားကြရပါဘူးဒီအရေးအတွက်ဟာမြန်မာနိုင်ငံလူဦးရေရဲ့သုံးပုံတစ်ပုံဖြစ်ပါတယ်အ အဲ့ဒီလိုအခြေအနေတွေကြောင့်အမေရိကန်နိုင်ငံတကာအကူအညီပေးရေးအေဂျင်စီ USAID ကနေဒေါ်လာသန်း90ကိုကုလသမဂ္ဂစာနယ်ဇင်းကအစီအစဉ် WFP ကနေတဆင့်မြန်မာနိုင်ငံကစစ်ပွဲတွေဖြစ်ပွားနေတဲ့ပြည်နယ်တွေစီကိုလူသားချင်းစာနာမှုနဲ့စာနယ်ဇင်းလိုအပ်နေတဲ့လူပေါင်း9000ကျော်အတွက်အကူအညီပေးခဲ့ပါတယ်ခင်ဗျာ။